မြန်မာနိုင်ငံရခိုင်ပြည်နယ်ကအဖြစ်အပျက်တွေကိုလူမျိုးတုံးတုံ့တင်ရှင်းနေမှုဂျနိုဆိုက်အဖြစ်ပြက်ပြက်သားသားခေါ်ဆိုသတ်မှတ်ဖို့အမေရိကန်အောက်လွှတ်တော်ထိတ်တန့်လွှတ်တော်အမတ်တချို့ကအမေရိကန်အစိုးရကိုတောင်းဆိုလိုက်ကြပါတယ်။စက်တင်ဘာလ26ရက်ဗုဒ္ဓနေ့ကအောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှကျင်းပတဲ့အကြံအပွဲအတွင်းဝါရင့်ကော်မတီဝင်လွှတ်တော်အမတ်တွေကအဲ့ဒီလိုတောင်းဆိုသွားခဲ့ကြတာပါ။ကိုကျော်ကျော်သိန်းကအပြည့်စုံကိုပြောပြပေးပါမယ်ခင်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပျက်ခဲ့တာတွေနဲ့ပတ်သက်တဲ့အစီရင်ခံစာတစ်စောင်းကိုအမေရိကန်နိုင်ငံရဲ့ဌာနကထုတ်ပြန်ပြီးနှစ်ရက်အကြာမှာပဲရိုဟင်ဂျာတွေအပေါ်လူမျိုးတုံးတုံးတင်ရှင်လင်းမှု Genocide Against the Burmese Rohingya ဆိုတဲ့ခေါင်းစဉ်နဲ့ဂျာနာပွဲတစ်ရက်ကိုအောက်လွှတ်တော်နိုင်ငံရဲ့ကော်မတီမှကျင်းပတာပါဖြစ်ပျက်ခဲ့တဲ့ဂျင်နီတွေအပေါ်ပြစ်တင်ရှုတ်ချတာနဲ့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေကိုလူသားစာနာမှုအကူအညီတွေပေးတဲ့အပေါ်ကော်မတီဥက္ကဋ္ဌကအမေရိကန်အစိုးရကိုချီးကျူးပြောဆိုပေမဲ့ဒီထက်ပိုလှုပ်ဆောင်မှုတိုက်တွန်းတဲ့အပြင်ကျူးလွန်ခဲ့တာတွေဟာလူမျိုးတုံးတက်ပြတ်မှုဖြစ်တယ်ဆိုတာရှင်းပါတယ်လို့ပြောပြီးအမေရိကန်ဆိုရအနေနဲ့အဲ့ဒီအတိုင်းသတ်မှတ်ခေါ်ဆိုဖို့တောင်းဆိုပါတယ
် Making a formal determination of genocide must be the next step for the US. Defining these atrocities
လူမျိုးတုံးတက်ပြတ်မှုဖြစ်တယ်ဝင်သတ်မှတ်ရေးဟာအမေရိကန်ဆိုရအတွက်နောက်လိုရမယ့်အဆင့်ဖြစ်ရပါလိမ့်မယ်ဒီဆိုသောရက်ဆက်မှုတွေကိုတကယ်ဖြစ်ထားတဲ့အတိုင်းသတ်မှတ်ရေးဟာအဲ့ဒီလူရက်တွေရဆိုင်တော့အောင်လုပ်ဖို့အတွက်နိုင်ငံတကာလူထုသတိပြုမိအောင်နဲ့ထောက်ခံမှုရအောင်လုပ်တဲ့နေရာမှာဖိတ်ကိုအရေးကြီးပါတယ
်။ဖြစ်တဲ့ခဲ့တာတွေကိုလူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုလူမျိုးတုံးတုတ်တင်ရှင်းလင်းမှုရည်ရွယ်ချက်နဲ့ကျူးလွန်တဲ့ရာဇဝတ်မှုတွေဖြစ်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုအနေနဲ့သတ်မှတ်ခေါ်ဆိုဖို့အောက်လူတော်နိုင်ငံခြားရေးကော်မတီကဝါရင့်ကော်မတီဝင်ဒီမိုကရက်လွှတ်တော်အမတ်အဲလီယိုအန်ဂယ်ကလည်းတောင်းဆိုပါတယ
်။ We should use our global stature to call this crime what it is. Clearly a crime against humanity.And likely also genocide.
ပရမဇောင်းအနေနဲ့ဒီကိစ္စကို ICC ကိုလွှဲပြောင်းကင်တွယ်ရေးကုလသမဂ္ဂလုံခြုံရေးကောင်စီမှာအမေရိကန်ပြည်ထောင်စုအနေနဲ့လုံဆော်လှုပ်ဆောင်တင်ပါတယ်။အဲ့လိုလုပ်မဲ့အစားသမ္မတကတကဘာလုံးရှိမှာ ICC ကိုတိုက်ခိုက်ပြောဆိုပါတယ်။ဒီရာဇဝတ်မှုကိုလူသားတို့အပေါ်စန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုလူမျိုးတုံးတပ်ဖြတ်မှုလည်းဖြစ်နိုင်တယ်ဆိုတော့တကယ်ဖြစ်ထားတဲ့အတိုင်းနာမည်တက်ခေါ်ဆိုဖို့ကျွန်တော်တို့ရဲ့ကဘာလုံးဆိုင်ရာအနေအထားကိုအသုံးချတင်ပါတယ်။အဲ့ဒီနောက်အခုနောက်ဆုံးပန်ကြားထားတဲ့လူသားချင်းစာနာမှုအကူအညီရန်ပုံငွေအပြည့်အဝရရှိရေးနိုင်ငံတကာရဲ့ခိုင်မာတဲ့ဂတိကဝတ်ရအောင်လုပ်ရပါမယ်
။စက်တင်ဘာ24ရက်တနင်္လာနေ့ကထုတ်ပြန်တဲ့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့ရခိုင်ပြည်နယ်အဖြစ်အပျက်ဆိုင်ရာအစီရင်ခံစာထဲမှာလူသားစုအပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှု Crimes Against Humanity ဒါမှမဟုတ်လူမျိုးတုံးတုတ်တင်ရှင်းလင်းမှု Genocide အဖြစ်ပြက်ပြက်သားသားဖော်ပြပြောဆိုထားတာမှပါတဲ့ပေါ်လွှတ်တော်အမတ်တွေကအပြင်းအထန်တုံ့ပြန်ကြတာပါ။ရခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့တာတွေဟာလူမျိုးတုံးတပ်ဖြတ်မှုမြောက်တယ်လို့အမေရိကန်အစိုးရကတရားဝင်သတ်မှတ်ခေါ်ဆိုမယ်ဆိုရင်မြန်မာနိုင်ငံပေါ်နောက်ထပ်တန်ခတ်အရေးယူမှုတွေကိုချမှတ်ရေးဒါမှမဟုတ်ပြင်းထန်တဲ့အရေးယူမှုတွေကိုလွှတ်ဆောင်ရေးမှာခိုင်လုံတဲ့အချက်တခုအဖြစ်အသုံးပြုနိုင်ခြင်းရှိနေတာပါဒီအတွက်ကြောင့်လဲအမေရိကန်အစိုးရအဖွဲ့တွေမှာအဲ့ဒီအခေါ်အဝေါ်နဲ့ပတ်သက်လို့အပြင်းထန်သဘောထားကွဲလွဲတာတွေဖြစ်ပြီးအစီရင်ခံစာကိုထုတ်ပြန်မှုတလကြာနှောင့်နှေးခဲ့ရတာလို့အမေရိကန်တာဝန်ရှိသူတွေကိုကိုးကားပြီး Rider သတင်းတပုတ်မှာဖော်ပြထားပါတယ်ဒါပေမဲ့လေ Republican လွှတ်တော်အမတ် Ed Rice လို့လွှတ်တော်အမတ်တွေရဲ့ဖိအားကအစိုးရဘော်တက်ရောက်မှုရှိနိုင်စေပါဗိုလ်ဒူးနေဂျာနာဝင်းမှာတက်ရောက်ပြောဆိုသူတွေတဲ့ VOA ရဲ့ Plugged In အစီအစဉ်ကိုပင်တိုင်တင်ဆက်နေသူ Greta Van Susteren လည်းပါဝင်ပြီးရခိုင်ပြည်နယ်ကဖြစ်ပျက်တွေအကြောင်းသတင်းရေးသားတင်ပြရတဲ့သတင်းတော့တွေဘယ်လောက်ဖိအားနဲ့အခက်အခဲကြုံရတယ်ဆိုတာပြောသွားပါတယ်
As journalists, VOA is already acting by covering the crisis from the start for its international audiences, including
VOA သတင်းတော်တွေဟာဒီအကျက်တက်ဆက်ဖြစ်တဲ့အချိန်ကလေးကမြန်မာနိုင်ငံတွင်းပါဝင်နိုင်ငံတကာကပရိသတ်တွေအတွက်သတင်းရေးသားတင်ပြနေပါတယ်။ဒီလိုလှုပ်ဆောင်ရမှာမြန်မာနိုင်ငံက VOA သတင်းတော်တွေအတွက်တိတ်ကို NDG ရေဆိုတာ writer သတင်းတော်တွေဖြစ်တဲ့ဝါလုံးနဲ့ကျော်စိုးတို့ထောင်ချခံရတာကိုကြည်ရင်သိနိုင်ပါတယ်။ Rohingya ဆိုတဲ့အသုံးနှုန်းကိုမသုံးစွဲဖို့ကျမတို့သတင်းတော်တွေကိုဖိအားပေးတာခံရပါတယ်။
အောက်လူတော်နိုင်ငံသားရေးကော်မတီဌာနဘွေရဲ့ခေါင်းစဉ်မှာကိုပဲရိုဟင်ဂျာလူသုံးဆွဲဖော်ပြထားပေမဲ့ဒီအသုံးအနှုန်းကိုမြန်မာဆွေရကအတိမတ်မပြုသလိုမြန်မာလူလူကြားမှာလည်းဒီအသုံးအနှုန်းအပေါ်အခြေတင်အငင်းပွားနေစေပါဌာနဘွေအတွင်းတင်ပြထွက်ဆိုသွားသူနောက်တူကတော့နိုင်ငံတကာပြည်ပခလိလာရေးအဖွဲ့ ICG ကအမေရိကန်အစီအစဉ်ဒါရိုက်တာစတီဖန်ပွန်ပါဖြစ်ပါတယ်ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့လုံဆောင်နိုင်တဲ့မဟာဗျူဟာကိုကြည့်မယ်ဆိုရင်နေပါပြီးပြည်စုံမှုလည်းမရှိသလိုအကန့်အသတ်နဲ့ဖြစ်နေတယ်ဆိုပေမဲ့လည်းရှိတဲ့နီလန်အားလုံးကိုလှုပ်သွားရမယ်လို့မစ္စတာပွန်ပါကပြောပါတယ
် But in order to make progress it will be important to use them all and energetically These tools include
တော်တော်ရဖို့ဆိုရင်အဲ့ဒီနီလန်အားလုံးကိုပြည်ဝအသုံးပြုရပါလိမ့်မယ်ဒီနီလန်နေထဲမှာမက်ဂနစ်ကီဥပဒေအပါအဝင်တခြားနီလန်တွေတုံးပြီးပြတ်မှတ်ထားအရေးယူတာပါဝင်ပါတယ် ဒီနီလာဟာတမဟုတ်ချင်းဖြည့်ရှင်းနိုင်မယ်နီလာမဟုတ်ပေမဲ့လည်းဆိုးရတဲ့လောက်ရကျွလွန်ပွဲရှိတဲ့နောက်ထပ်လူတွေကိုတားဆီးနိုင်ခြင်းရှိပါတယ်လောက်နိုင်တဲ့နီလာနေတဲ့နိုင်ငံတကာတရားရေးစနစ်အရအရေးယူတာကိုထောက်ခံတာလည်းပါဝင်ပါတယ်ဒီလှုပ်ဆောင်မှုတွေကနေရလတ်တွေထွက်လာဖို့အချိန်ကြာနိုင်ပါတယ်ဒါပေမဲ့ဒီဆိုးသွမ်းတဲ့ရက်ဆက်မှုတွေကိုခံစားရသူတွေအတွက်တိတာထင်ရှားတဲ့တရားမျှတမှုကိုရဖို့အတွက်ဒီနီလာနေပဲရှိပါတယ်
အလုပ်တော်နဲ့ညီညာရေးကော်မတီဝင်တခြားလွှတ်တော်အမတ်အများပြားကလည်း1900နှစ်စီချမှတ်ခံထားရတဲ့ရိုက်ဒါသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ပြန်လွတ်လာအောင်အမေရိကန်အစိုးရအနေနဲ့ဖိအားပေးလှုံ့ဆော်မှုကြားနာပွဲတွင်တောင်းဆိုသွားကြပါတယ်ခင်ဗျာ